မြန်မာနိုင်ငံရဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ဒါမှမဟုတ်မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုကိုကြံ့ကြာစေဖို့ဘလို့ကြိုးပမ်းအားထုတ်မှုမျိုးကိုမဆိုဆန့်ကျင်ကန့်ကွက်တယ်လို့မြန်မာနိုင်ငံအခြေစိုက်တန်တမန်အဖွဲ့အစည်းတွေရဲ့ဒီကနေ့ထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်ရွေးကောက်ပွဲမဲဆင်းတွေနဲ့ပတ်သက်ပြီးတက်မတော်ဘက်ကစောဒကတက်ပြောဆိုခဲ့ပြီးတိုင်းပြည်အာဏာကိုသိမ်းယူနိုင်ခြေအလားအလာမျိုးပြောသံဆိုသံတွေထွက်လာပြီးတဲ့နောက်တန်တမန်အဖွဲ့အစည်းတွေကအခုလိုထုတ်ပြန်ပြောဆိုလိုက်တာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့နိုင်ငံတွင်းငြိမ်းချမ်းနဲ့ဖွံ့ဖြိုးရေးမြင့်တင်နိုင်ဖို့ကြိုးပမ်းအားထုတ်နေတာတွေကိုအားပေးထောက်ခံကြောင်းလွှတ်တော်အသစ်စတင်ရေးနဲ့သမရသည့်ရွေးချယ်တင်မြှောက်ရေးလုပ်ငန်းစဉ်ငြိမ်းချမ်းချမ်းဆောင်ရွက်နိုင်ဖို့အတွက်မျှော်လင့်တဲ့အကြောင်းရွေးကောက်ပွဲမှာသမိုင်းဝင်ပါဝင်ခဲ့ကြတဲ့မြန်မာနိုင်ငံသားတွေကိုဂုဏ်ယူဝမ်းမြောက်ကြောင်းတန်တမန်တွေကပြောထားပါတယ်တမတော်အပါအဝင်အခြားလူပုဂ္ဂိုလ်ဖွဲ့စည်းအားလုံးဒီမိုကရေစီစံနှုန်းတွေကိုလိုက်နာဆောင်ထိန်ချဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့စစ်တပ်ဘက်ကအာဏာသုံးချင်းချောက်တာမှန်သမျှလက်ခံမှာမဟုတ်ဘူးလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာရေးနေ့မှာပြောခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအခြေစိုက်တန်တမန်အဖွဲ့အစည်းတွေရဲ့ဒီကနေ့ထုတ်ပြန်ချက်ထွက်ပေါ်လာတာပါခင်ဗျာ။